သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
နိုင်ငံတနေရာမှာပြုတ်လို့တဲ့လူခွေရေးတင်တဲ့ကူမှာလူငယ်အရေးအတွက်80ရာခိုင်နှုန်းလောက်ပါဝင်ပါတယ်။အဲ့ဒီတဲ့အသက်28နှစ်အရွယ်ကိုတူတာလည်းအပါအဝင်ပါ။သူဟာ2019မှာပညာရေးတက္ကသိုလ်ကနေဖွဲ့ရခဲ့ပြီးနောက်ဘွဲ့လွန်မဟာဒန်းစက်တပ်ဖို့လှုပ်ဆောင်ခဲ့ပေမယ့်2021စစ်တပ်အာဏာသိမ်းမှုကြောင့်ရည်ရွယ်ချက်တွေပြတ်သုံးခဲ့ရပါတယ်။စစ်အာဏာရှင်ကိုဆက်ကျင်တဲ့အကြမ်းမဲ့ဖက်အာဏာဖီဆင်ရေးလှုပ်ရှားမှု CDM မှလည်းပါဝင်ခဲ့တာကြောင့်ထိုင်းနိုင်ငံကိုထွက်ပြေးတင်ရှောင်ခဲ့ရတာပါ။ထိုင်းနိုင်ငံအပါအဝင်ပြည်ပနိုင်ငံတချို့မှာပွဲလွန်ဆက်လက်တင်ယူဖို့ရမှာလဲကိုတုတတို့လိုနေဆက်ကနေဝင်ရောက်လာရသူတွေတကအတာစီတွေရှိနေပါတယ်လက်ရှိမှာတော့သူဟာထိုင်းနိုင်ငံကိုရောက်နေခြင်းအတွင်းလိလာတင်ယူမှုတွေအဆက်မပြတ်စေဖို့အခုလိုတင်နှန်းတွေကိုချိန်ဆက်တက်ရောက်နေတာလည်းဖြစ်ပါတယ်ဒီလိုကြိုးပမ်းရမှာတော့သူ့အတွက်စိန်ခေါ်မှုတွေရှိနေတာပါ
အကြီးမားဆုံးအားကြတော့ဗာလဲဆိုလို့ရှိရင်ဒီ document ပြဿနာပေါ့ document ပြဿနာဖြစ်လာဆိုတော့ကျွန်တော်ကဒီနိုင်ငံရေးအကြောင်းဒီဘက်ကိုရှောင်လာတဲ့အခါမှာဒီတရားဝင်လမ်းမဟုတ်ဘူးပေါ့နော်အောက်လမ်းရောက်လာပြီးတဲ့အချိန်မှာရတဲ့ document ကြတော့ဒီ CI ဖြစ်နေရပေါ့နော်ဒီ blue collar document မျိုးဖြစ်တဲ့အခါမှာဒီပညာရေးပိုင်းဆက်သွားဖို့အတွက်ကကြတော့အသာစီးပုံစံမျိုးဖြစ်နေရပေါ့နော်လက်ရှိမှာဒီ online federal school တခုတက်နေရပေါ့နော် online တခုမှာဆရာအနေနဲ့တင်နေတယ်တင်နေရင်းနဲ့လည်းဒီကနေတက်တူရွယ်သူတငယ်ချင်းတွေအချင်းချင်းsharing လုပ်တဲ့ session ပုံစံမျိုးလေးတွေနဲ့ဒီ teaching style လေးတွေ teaching နည်းလမ်းလေးတွေအတူတူဆွေးနွေးဖြစ်ကြတယ်ပြောကြတယ်ဟိုတနည်းအားဖြင့်ပြောမယ်ဆိုရင်တော့ဒီမြေပြင်မှာအသုံးချတဲ့ပုံစံမျိုးပဲပေါ့နော်အဲ့လိုမျိုးနဲ့ပတ်သက်ပြီးတော့လုပ်နေတယ်ဘယ်လိုပြောရမလဲဆိုရင်တစ်ခါတလေကိုယ်တိုင်လည်းလမ်းပြောက်တယ်ပေါ့နော်လမ်းပြောက်ရင်းနဲ့ဟိုကိုတနိုင်တဲ့အရာလုံးလို့ရတဲ့အရာလေးတွေလက်လံမိတဲ့လောက် landing လုပ်ရင်းနဲ့အခုချိန်မှာတော့ရှေ့ဆက်သွားနေတယ်ပေါ့နော်ဆိုတော့အဲ့လိုပုံစံမျိုးနဲ့ပဲအခုချိန်မှာလမ်းပြောက်တိတိုင်အောင်အခက်အခဲတွေကြားရတဲ့အနေရှေ့ဆက်နေမယ်လို့ယုံကြည်ပါတယ်ပေါ့နော
်အာဏာရှင်တွေထိန်းချုပ်ထားတဲ့အောက်မှာလူငယ်တွေဟာပညာဆက်လက်မတင်ကြဘဲတပိတ်မောက်လာခဲ့ကြတာအခုဆိုစာသင်နှစ်လေးနှစ်ကျော်ခဲ့ပါပြီတက္ကသိုလ်တက်နေကြတဲ့ကျောင်းသားသုံးပုံတစ်ပုံဟာစစ်ကြွပညာရေးအောက်မှာဆက်လက်မတင်ကြချင်တာကြောင့်ပညာရေးကိုစွန့်ခွာခဲ့ကြတယ်လို့နှွေဦးတက္ကသိုလ်ရဲ့စစ်တမ်းတွေရသည်ရပါတယ်ကိုဗစ်ကာလမကြိုင်ခင်ကမန္တလေးတက္ကသိုလ်မှာဓာတုဗေဒဒုတိယနှစ်တက်ရောက်နေရကနေစာသင်ခန်းနဲ့ဝေခဲ့ရသူရှမ်းပြည်နယ်မြောက်ပိုင်းကအသက်21နှစ်အရွယ်လွေအေချမ်းကတော့စစ်တပ်အာဏာသိမ်းမှုကြောင့်မှစာသင်ခန်းစီပြန်မရောက်နိုင်ခဲ့သူတူပါ
ကိုကပညာရေးမှာအရန်ထွချွန်ခဲ့တဲ့လူဆိုတော့ဒီပညာရေးနဲ့ပတ်သက်ပြီးမှမျောလင့်ချက်တွေအများကြီးရှိတယ်ဒီကိုရဲ့လူမျိုးအတွက်ကိုရဲ့ဒေသအတွက်အထောက်အကူပြုပေးမယ်ပညာရေးဘက်ကနေအထောက်အကူပြုပေးဖို့ငယ်ကလေးကတွေးခဲ့ရတယ်ဆိုတော့ဒီအချိန်မှာပညာရေးနဲ့ဆက်သွယ်ပြတ်သွားတယ်ဆိုတော့စိတ်မကောင်းဖြစ်တယ်လူငယ်တော်တော်များလည်းဖြစ်မှာပေါ့နော်ဘလို့ရှေ့ဆက်ရမှန်းလည်းမသိတလို့ဖြစ်သွားပေါ့ခုပေါ့နော်ဒီအချမ်းတို့ဒီဒေတာမှာကြတော့ဒီဘက်အဖွဲ့အစည်းအနေနဲ့ဒီ NUG နဲ့ပူးပေါင်းပြီးမှပညာရေးပိုင်းလှုပ်ထားတယ်ပေါ့နော်လှုပ်ထားတာလို့တော်တော်များများရှိတယ်ဒီအဲ့မျိုးလောက်ထားတယ်ဆိုပေမဲ့လည်းအချမ်းတို့အနေနဲ့ကျတော့အပြင်လောကထဲကိုရောက်သွားပြီးဆိုတော့ဒီပညာရေးလောကထပ်ဝင်ဖို့တော်တော်လေးခက်ခဲသွားပြီပေါ့နော်ဒီနိုင်ငံရေးအခြေအနေရဲ့အရန်ကြာကြီးအဆက်အသွယ်ပြတ်သွားတာရဲ့ကြောင့်မို့လို့လေဝမ်းစာလည်းရှိသေးတဲ့အတွက်ကြောင့်မို့ပညာရေးနဲ့ပတ်သက်ပြီးမှဆက်လုပ်သွားဖို့ကပိတ်မရှိတော့တလို့ဖြစ်သွားတယ်ပေါ့နော်
တော်လန်ရေးကာလကြာလာမယ်ဆိုရင်ကျိုင်းမီရဲ့အနာဂတ်ကိုထူဆင်မယ်ပညာတတ်လူသားရင်းမြစ်တွေမဆုံးရှုံးရအောင်အနာသိန်းစာကလေးကပညာရေးကိုဝင်ရောက်အားပြည့်တဲ့အဖွဲ့အစည်းတွေလည်းရှိခဲ့ပါတယ်ကြာကာလအစိုးရဖြစ်တဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ပညာရေးဝန်ကြီးဌာနအနေနဲ့လည်းလူငယ်တွေပညာရေးအဆက်မပြတ်ဖို့လှုံ့ဆော်မှုတွေရှိခဲ့ပါတယ်ကြာကာလပညာရေးအတွက်နေအခြေပြုလေ့လာရေးအွန်လိုင်းစနစ်လေ့လာရေးနဲ့မြေပြင်သင်ကြားရေးစနစ်စတဲ့ပုံစံသုံးခုနဲ့လှုပ်ဆောင်နေတာလည်းဖြစ်ပါတယ်။ဒါအပြင် NUG ရဲ့ကြာကာလအစီအမံပညာရေးစနစ်မှာတက္ကသိုလ်ကောင်စီတွေပူးပေါင်းပါဝင်တဲ့မြန်မာနိုင်ငံတက္ကသိုလ် MNOU စေပညာနီးပညာဝင်စင်းတက္ကသိုလ်ဆရာအတက်သင်စီးပွားရေးတက်တော်စိုက်ပျိုးရေးရင်ကျေမှုနဲ့အမှုပညာတက္ကသိုလ်တွေကိုဖွင့်လှစ်ထားတယ်လို့ NUG ပညာရေးဝန်ကြီးဌာနကနေသိရပါတယ် အခြေခံပညာရေးပြမြောက်ထားတဲ့ကျောင်းသားတွေကိုဝင်ခွင့်ခေါ်ယူမှုအနေနဲ့လည်းပထမနှစ်မှာ9500ကျော်ဒုတိယနှစ်မှာ1000ခွဲခန့်ရှိခဲ့တယ်လို့ NUG ပညာရေးဒူဝင်ကြီးကသတင်းစာရှင်းလင်းပွဲတစ်ခုမှာထည့်သွင်းပြောခဲ့ပါတယ်ဒီလိုလှုပ်ဆောင်ပေးမှုတွေရှိနေပေမယ့်အာမခံချက်ရှိတဲ့ပညာရေးလမ်းကြောင်းကိုဖော်ဆောင်နိုင်မှုမှာတော့အာဏာချက်တွေရှိနေသေးတယ်လို့ကြံညင်သူတွေကထောက်ပြကြပါတယ်။အမှန်တကယ်ရှေ့ရောက်နိုင်မယ်အစစ်မြစ်ပညာရေးလမ်းကိုဖောက်ဖို့ဆိုရင် NUG အနေနဲ့လူငယ်တွေတဆင့်တက်လာနိုင်မှုနိုင်ငံတကာတက္ကသိုလ်တွေနဲ့ချိတ်ဆက်တာမျိုးတွေလှုပ်ဆောင်သင့်တယ်လို့ပြောလာသူကထိုင်းနိုင်ငံတက္ကသိုလ်တခုမှသင်ကြားရေးဆရာမအဖြစ်ဝင်ရောက်လုပ်ကိုင်နေတဲ့ဆရာမစတေးစီပါ
NUG ရော certificate ရှိတာသူတို့မေးတယ်အဲကျမတို့တွေကို certificate ရှိတယ်ဆိုရင်တောင်မှပဲဒီဟာနေပြီးတော့ဘယ်เจ้าကိုသွားရမှာလဲဘယ်เจ้าကိုသူတို့ဆက်တက်လို့ရမှာလဲဆိုတော့ complaint မျိုးတွေလည်းရှိတယ်အဲ့ဒါလည်းသူတို့အတွက်တကယ်မှန်ကန်တယ်သူတို့အချိန်ပေးမယ်တကယ်တော့အထက်ထဲမှာ internet ကလည်းဈေးကြီးလာတယ်နောက်ဟိုထဲစမီးကလည်းခြွေထားရတယ်ဆိုပြီးအချိန်ကြီးအများကြီးရှိနေတော့ဒါတို့တက်ရင်ကျွန်တော်တို့ကျမတို့တွေကဘာတွေများပေါ့နော်ဘယ်တက်ကသူဆက်တက်လို့ရလားသူတို့မျှော်နေတာအဝေးတောင်မျှော်နေတာမဟုတ်ဘူးခိုင်းတို့နေရာမျိုးမှာပေါ့နော်အကြောင်းပြန်တက်လို့ရမလား creditများကိုလို့ရတာလားအဲ့ဒါ၄ကိုတော့ဖြင့်မျိုးဟိုစဖြစ်တာပေါ့နော်လိုချင်ကြတယ်ဘာဖြစ်လို့လဲဆိုတော့ကိုကိုထင်းက credit ပေးနိုင်မယ် credit ပေးတာကအမှန်ခံချက်တစ်ခုလည်းမဟုတ်ဘဲနဲ့တက်ကတူကိုချိတ်ဆက်ပေးနိုင်မယ်ဘယ်တက်ကတူတွေကိုတော့ဖြင့်ဒီเจ้าသူเจ้าသားတွေဒီအတိအမှတ်ပြုတယ်ဆက်ရက်ပြီးတော့တင်ပေးနိုင်မယ်သွားလို့ရမယ်ဆိုရင် channel ဖွင့်ပေးနိုင်မယ်ဆိုရင်ဒါเจ้าသူเจ้าသားတွေကဟိုဒါတို့အတွက်လိုချင်တဲ့ one and need အားလုံးကပ်ညီသွားမယ်ထင်ပါတယ်ရှင်
ပြီးခဲ့တဲ့2020-23ပညာသင်နှစ်ကပြည်တွင်းမှာတက္ကသိုလ်ဝင်တဲ့ဆောင်ဝယ်ဝင်ရောက်ဖြည့်ဆို့သူ36,000ကျော်ရှိခဲ့ပြီးအောင်မြင်သူ31,000နီးပါးရှိခဲ့တယ်လို့အခြေခံပညာဦးစီးဌာနရဲ့ထုတ်ပြန်ချက်တွေအရသိရပါတယ်။ဒီလို30,000ကျော်အောင်မြင်ခဲ့ပေမဲ့အစစ်မြေပညာရေးဦးစီးဌာနရဲ့စီးရင်တွေအရ2023-24အတွက်တက္ကသိုလ်တွေမှာကျောင်းတက်ရောက်သူ24,000ကျော်သာရှိခဲ့ပါတယ်။အချက်အလက်တွေအရတက္ကသိုလ်ဝင်တဲ့အောင်မြင်သူ3,000ကျော်မှာ2,000ခွဲကျော်သာတက္ကသိုလ်တွေမှာဆက်လက်ပညာသင်ယူနေကြတာပါ။ဒါကြောင့်ကျောင်းသားအရေအတွက်၄ပုံ၃ပုံသာပညာသင်ကြားနေပြီးကျပ်3ပုံကတော့တက္ကသိုလ်ပညာရေးကိုစွန့်ခွာထားတဲ့အခြေအနေလို့ဆိုနိုင်ပါတယ်။လက်ရှိနိုင်ငံရဲ့အချက်အလက်တွေကြမှာလူငယ်အများစုဟာပညာရေးကိုစွန့်ခွာပြီးဘဝရည်တည်ရေးအတွက်အခွင့်အလမ်းပိုများတဲ့ပြည်ပနိုင်ငံတွေကိုထွက်ခွာအလုပ်လုပ်ကိုင်းနေကြတာတွေလည်းရှိပါတယ်။လူငယ်တွေဒီလိုပညာရေးနဲ့အတူနိုင်ငံကိုစွန့်ခွာသွားတာကြောင့်တိုင်းပြည်ရင်ဆိုင်နေရတဲ့နှိမ့်နာမှုတွေနဲ့ပတ်သက်ပြီးအခြေခံပညာရေးလှုပ်သားသမဂ္ဂများအဖွဲ့ချုပ်တိုက်ပွဲဥဆောင်ကော်မတီဝင်ဆရာနောင်ချိုက
တော်လိုင်းကာလာဖြစ်တယ်ကျွန်တော်တို့တိုင်းပြည်ကအများပြောဆိုပြည်ပကကာလာဖြစ်တဲ့အချိန်မှာတခြား provision တွေရှာဖွေကြတာရှိတယ်တနိုင်ငံသားထွက်ဖို့အတွက်ကြိုးပမ်းကြတာရှိတယ်ဒါတွေဖြစ်လာတယ်ဗောနော်ဖြစ်လာတော့အဲ့ဒါကရေချေမှာတော့ကျွန်တော်တို့တိုင်းပြည်တွေတော့နှိမ့်နာတာဗောနော်လူငယ်အင်အားတွေကျွန်တော်တို့ဆုံးရှုံးနေတာပြီးတော့အဲ့ဒီလူငယ်အင်အားတွေကနိုင်ငံတော်မဟုတ်နေရင်တခြားနိုင်ငံတွေမှာသွားပြီးတော့လူဆောင်အရေးမြေသွားဖြစ်နေအောင်လူငယ်ကတော့နှမျိုးကိုကောင်းတာပေါ့နော်အဲ့ဒါကလည်းလက်ရှိကျွန်တော်တို့ကြုံတွေ့နေရတဲ့တော်လိုင်းရဲ့အခြေအနေရောစစ်ကောင်စီရဲ့အုပ်ချုပ်မှုစင်နာခံခွဲမှုအခြေအနေပေါ်မှာအများကြီးမူတည်ရပါဗျာဟိုအဲ့တော့အချိန်တန်လို့တော်လိုင်းအောင်မြင်လို့ဟိုကောင်းမွန်တဲ့နိုင်ငံတစ်ခုစနစ်တစ်ခုဖြစ်လာပြီဆိုရင်တော့ခုနကလူငယ်ပညာတတ်တွေပြန်ပြီးတော့ဒီနိုင်ငံအတွက်ပြန်လာတာမျိုးတွေပေါ့နော်ပြည်ပရောက်နေတဲ့လူတွေလည်းပြန်လာတာပေါ့ဖြစ်လာရင်တော့ကောင်းတယ်ပေါ့နော်အဲ့လိုမဖြစ်လာဘူးဆိုရင်တော့ဒါလူစားအရင်းမြစ်ကိုမျိုးဆက်တစ်ခုလာတော့ဆုံးရှုံးသွားတယ်လို့ကျွန်တော်ကတော့မြင်ပါတယ်
ရွေးဦးကြော်လိုင်းရင်းလင်းနေနေပါရှိချိန်မှာတော့တနိုင်ငံလုံးမြို့နယ်ပေါင်း300ကျော်မှာတိုင်းရင်းသားလက်နက်ကိုင်တွေနဲ့တော်လိုင်းရင်းအင်အားစုတွေထိန်းချုပ်ထားနိုင်တဲ့မြို့ပေါင်း80ကျော်ရှိနေပါပြီအဲ့ဒီနေရာတွေမှာပြည်နယ်တွေနဲ့ကိုင်ကြီးမဲ့ပညာရေးစနစ်ကိုအကောင့်ထဲပေါ်တာတွေကိုပုံမှန်လှုပ်ဆောင်လာနိုင်တာတွေ့ရပါတယ်။အဲ့ဒီလိုလှုပ်ဆောင်ရမှာတိုင်းရင်းသားအဖွဲ့အစည်းတွေအနေနဲ့သူတို့ဒေသတွင်းတက္ကသိုလ်တွေမှာပညာသင်ယူမှုပြီးဆုံးရင်နိုင်ငံတကာတက္ကသိုလ်တွေမှာဆက်ပညာသင်ကြားနိုင်ဖို့ကိုပါကြိုးစားလှုပ်ဆောင်နေကြတာပါ။ပြီးခဲ့တဲ့နိုဝင်ဘာလအတွင်းမှာလည်းမြို့အမျိုးသားကောလိုင်းနဲ့အမေရိကန်နိုင်ငံ Fort Wayne မြို့ကပါကျူးတက္ကသိုလ်တို့အစစ်မြေပညာရေးပူးပေါင်းမှုအတွေ့နားလည်မှုစာချုပ်လာ MOU လက်မှတ်ရေးထိုးခဲ့ကြပါတယ်။ဒီလိုပညာရေးကဏ္ဍအခြေပြန်ခိုင်မှုအတွေ့လှုပ်ဆောင်မှုတွေရှိနေသလို NUG အနေနဲ့လည်းအခြေခံနေစတင်တဲ့ Federal ပညာရေးစနစ်ကိုစတင်အကောင့်ထဲပေါ်နေပြီလို့ပညာရေးဝန်ကြီးဒေါက်တာဇော်ဝေဆိုက August လအတွင်းသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။အဲ့ဒီလိုလှုပ်ဆောင်မယ်ဆိုရင်တော့တိုင်းရင်းသားဒေသမှာရှိတဲ့ပညာရေးစနစ်တွေနဲ့ညှိနှိုင်းဆောင်ရွက်ဖို့လိုတယ်လို့ The School of Governance and Public Administrationအချုပ်မှုနဲ့ပြည်တွင်းရေးအစီအမံခန့်ခွဲရေးကြောင်းထူထောင်သူဆရာစောကပိကအကြံပြုပါတယ်
ကရင်ပညာရေးစနစ်နဲ့ကရင်နီမှာရှိတဲ့ပညာရေးစနစ်တွေအနေနဲ့ပူးပေါင်းဆောင်ရွက်မှုကတော့အတိုင်းအတာတစ်ခုလည်းရှိပါတယ်။ဥပမာထားလိုက်ပါတော့ကရင်နီပြည်မှာ12တန်းအောင်ပြီးသားကျောင်းသူကျောင်းသားတယောက်ပြီးကရွေးကရင်ပြည်မှာရှိတဲ့ပညာရေးစနစ်မှာရှိတဲ့ Junior College တမမဟုတ်ဥစားပေါ့အငယ်တန်း College ပေါ့နော်Junior College ကိုလာရောက်ပြီးတော့တက်မယ်ဆိုလဲဒီပညာရေးစနစ်ကနေတော့လက်ခံလို့ရတယ်ပေါ့ဗျာ။သို့တော့အခုအချိန်မှာကတော့ဥမာဒီဘက်ကရင်ဒေသတို့ကရင်ဒေသတို့နဲ့ဟုတ်တအောင်တို့ကချင်တို့ဒေသတို့ကနေပြီးတော့အထီးကိုပူပေါင်းဆောင်ရွက်မှုလုပ်ဖို့အတွက်ကြတော့ရောက်ဖို့ကလည်းခက်ခဲတယ်။သွားရေးလာရေးအချိန်တွေအကြောင်းမျိုးမျိုးကြောင့်ပေါ့နော်။အခုလက်ရှိအချိန်တော့ကျွန်တော်တို့ပူပေါင်းဆောင်ရွက်မှုတွေဒီလောက်ကြီးလုပ်နိုင်သေးတယ်လို့ကျွန်တော်မထင်ဘူး။သို့တော့တနည်းတစ်ချိန်မှာကြာရင်တော့တကယ်ပြည်ထောင်စုစနစ်နဲ့ပြည်ထောင်စုပညာရေးစနစ်ကိုဟိုထူထောင်မယ်ဆိုလို့ရှိရင်တော့တိုင်းဒေသမှာရှိတဲ့ပညာရေးစနစ်တွေကလည်းတစ်ချိန်ချိန်မှာတော့တူတကွတွေ့ဆုံပြီးတော့မှပညာရေးနဲ့ပတ်သက်တဲ့အရေးအသွေးအစဉ်စနုံးတွေတန်းတတ်မှတ်တာတွေတင်ယုံညွန်းနှန်းတွေတရားနဲ့တရားကိုတင်ယုံညွန်းနှန်းသူတင်ယုံညွန်းနှန်းအကောင့်ထဲပေါ်နေတာကိုလည်းဒါညှိနှိုင်းဆောင်ရွက်ဖို့လိုတာပေါ့
နိုင်ငံတကာမှာတော့ပညာရေးကဏ္ဍဟာထိတ်ဆုံးကဥစားပေးအကောင့်ထဲပေါ်ရတဲ့လူသားရင်းမြစ်တွေမွေးထုတ်ရပင်မမြစ်တခုပါမြန်မာပြည်မှာတော့စစ်အာဏာရှင်ရဲ့ဖိနှိပ်မှုတွေကြောင့်ပညာရေးဟာရင်လေးစရာဖြစ်ခဲ့ရပါပြီစစ်ကောင်စီကအာဏာတည်မြဲရေးအတွက်စစ်ရေးကိုအပြုဖို့ကာကွယ်ရေးအသုံးစရာကိုစက်ဘီလီယံ 9600 ကျော်သုံးစွဲနေခြင်းမှာပညာရေးအသုံးစရာကတော့စက်ဘီလီယံ 2000 ကျော်နဲ့50ရာခိုင်နှုန်းအထက်ကွာဟာနေတဲ့အခြေအနေဖြစ်နေပါတယ်။ကြအပြင်ပညာရေးကိုရှာဖွေမဲ့လူငယ်တွေကိုစစ်မှုထမ်းဥပဒေနဲ့ကန့်သတ်ပြီးဤပညာတွေလိလနေရမယ့်အချိန်မှာလက်နက်တွေနဲ့ရင်ပါအောင်လှုပ်ဆောင်နေတဲ့အာနာရှင်ရဲ့လက်အောက်လူငယ်တွေရှာဖွေနေတဲ့အစ်မပညာရေးကတော့ဝေးကွာလို့နေစေပါဒီသတင်းဆောင်မကိုတန်လင်းခက်ခပေးပို့ထားတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါတလား Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါ SBS မြန်မာပိုင်း Facebook ကို Like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ်SBS Burmese ကို Facebook မှာ share ချနိုင်ပါတယ်ရှင
်။ဒါမျိုးသတင်းဆောင်မာတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ